မြန်မာနိုင်ငံထဲမှာ73စီဈေးနှုန်းတွေမြင့်တက်ပြီးတော့စီပြက်လက်မှုတွေနဲ့ကြုံနေရပါတယ်ဒီလိုကြုံနေရတယ်လို့ပဲရခိုင်ပြည်နယ်ဘက်မှာလည်း73စီပြက်လက်မှုတွေနဲ့ကြုံနေရတာပါစစ်ကောင်စီဘက်ကတော့ဒီ73စီပြက်လက်မှုမရှိအောင်စီမံဆောင်ရွက်နေပါတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်အတွင်းက73စီရောင်းချမှုအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါရှင
်မြန်မာနိုင်ငံတဝန်73စီဈေးနှုန်းတွေမြင့်တက်နေပြီးပစ္စည်းပြက်လက်နေတာကြောင့်ခရီးသွားလာရေးဈေးရိတ်တွေမြင့်တက်လာနေတယ်လို့အခြားဈေးရိတ်စကားဈေးနှုန်းတွေလည်းမြင့်တက်လာနေပါတယ်။ရခိုင်ပြည်နယ်မှာဆိုရင်လည်း73စီဈေးနှုန်းတွေမြင့်တက်နေတဲ့အပြင်73စီပြက်လက်နေတာကြောင့်ပြည်သူတွေအခက်ကြုံနေရတယ်လို့မြောက်ဦးစစ်တွေကားဆွဲနေတဲ့ကားသမားတို့ကပြောပါရတယ
်။အေးငါတို့ဒီမှာတော့အခက်ဆက်ကြွားတာတော့အများကြီးပဲ။ငါတို့ကတော့မြောက်ဦးစစ်တွေလိုင်းကားလိုင်းပေါ့။အဲအဲ့လိုတော့နေတဲ့အစီအစဉ်တော့ဘယ်လိုဆိုမလဲ။ဒီကားလေးတော့ကိုလိုတော့ဝင်လို့မရဘူး။အဲဆိုင်ဆိုင်ဝင်လိုက်လို့ရှိရင်ငါကောက်ပေါ်တာမရဘူး။အဲ့လိုအဲတူတူဆိုင်ဆိုင်ဆိုလေးဒီမှာပြည့်နေတယ်လုံးဝကိုမရောဘူး။အဲ့လိုအဲစစ်တူတွေကထွက်လာပြီးဒီအပြင်မှာစီမံရတော့ပြန်ပြီးစစ်တူတွေဝင်သေးအဲ့လိုရှားတာခက်ခဲတွေကတော့အများကြီးပဲ
။အခုလိုစီအလုံးလောက်မရတာတွေအပြင်ဈေးနှုန်းမြင့်တက်လာတာကြောင့်လိုင်းကားသမားတော်တော်များများအလုံနာထားရတယ်လို့အဲ့ဒီကားသမားကပြောပါတယ်
။တစ်စိမ်မှာတော့ဘလို့ဆိုမလဲဒီ6စီ9စီကတော့အလုံးမဖြစ်ဘူးစီစစ်တက်တာနဲ့ဆန်တယ်ဟုတ်တယ်အဲ့ဒါနဲ့ဆန်တ
ယ်ရခိုင်ပြည်နယ်ကစစ်တွေမြို့မှာဆိုရင်လဲ73စီဆိုင်ကြီးတွေမှာစီတွေပြက်လက်နေတယ်လို့အပြင်ဆိုင်တွေမှာလဲဆက်စီ1လီတာကို3000ကျော်အထိပေးနေရတယ်လို့စစ်တွေဒေသခံတဦးဖြစ်တဲ့မတ်ဝေဝေဦးကပြောပါတယ
်ဟုတ်ကဲ့ဒီ73စီနဲ့ပတ်သက်ပြီးတော့ကြာတော့လေဒီအခုကအရင်နေ့ဈေးကြည့်လာရရှိပေါ့ဒီပုံမှန်ဘယ်လိုပြောမလဲဆိုင်ကြီးတွေမှာဆိုရင်လဲအဲ့လိုအဲ့လိုတန်းထောက်ရှေ့ရအထီးအဲ့လိုမျိုးပေးရပါတော့အပြင်မှာဆိုရင်တော့သစိုးဆိုင်ရဆိုရင်တန်းထောက်ကြောတန်းထောက်အဲ့လိုမျိုးပေးရတဲ့အပိုင်းတွေရှိရဲဆိုတော့ဒီအဲ့လိုပေးတဲ့အဲ့လိုမျိုးပြဿနာပေးရတဲ့အခါတောင်မှအဲ့လိုထိမဲ့တဲ့ဆိုင်တစ်ခါတည်းရှာမတွေ့ဘူးဘလို့လဲဆိုတော့ဒီတချို့ဆိုင်တွေကကျတော့စီကုံသွားပြီးစီပြက်သွားပြီးဆိုတော့ခဏခဏကြုံရပါတော့စီသွားချိန်နဲ့စီမရှိဘူးမနေ့ချင်းမှလာခဲ့အဲ့လိုမျိုးလည်းကြုံရဆိုတော့
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နေ့စဉ်73စီဈေးနှုန်းတွေကိုတည်ငြိမ်အောင်ဆောင်ရွက်နေတယ်လို့VOE ကိုပြောပါတယ
်ဈေးနှုန်းပြီးတော်သူကတကဘာလုံးမှာဖြစ်နေတာပေါ့နော်ပြက်နေတဲ့ဟာမျိုးရှိတယ်သို့တော်မြန်မာနိုင်ငံအစိုးရအနေနဲ့ကျွန်တော်လုပ်ပြနေတာတော့ဈေးနှုန်းပြတ်ပတ်တက်လာပြီးရင်ဒါစင်ကာပူမှာဖြစ်နေတဲ့ကျွန်တော်တို့ကအများကြီးတော့73ကြီးကစင်ကာပူကနေတွင်းတာလို့ရှိတယ်အစင်ကာပူကနေနေစဉ်ဖြစ်နေတဲ့ဈေးနှုန်းပေါ်မှာကျွန်တော်တို့ကအနည်းဆုံးအခွန်ကောက်နဲ့အနည်းဆုံးအခွန်ကောက်ရင်းပေးပို့ဆောင်နေသေးရဲ့အခါရပဲပေါင်းပြီးတော့ကျွန်တော်တို့နေ့စဉ်ဈေးနှုန်းပတ်မှာပြီးတော့ကြီးကြီးအောင်ဆောင်ရွက်ပေးရရှိတယ
်။73စီဈေးနှုန်းကြီးမြင့်တာရောမလုံလောက်ဖြစ်နေတာကိုပါသူတို့ဖြေရှင်းနိုင်မယ်လို့ယူဆတဲ့အကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်။73စီရရှိရတဲ့ပတ်သက်ပြီးရင်အဲသူတို့ကျွန်တော်တို့နဲ့တင်သွင်းတဲ့လူတွေမှာလည်းအထက်အဲအထူးစီကြောင်းတွေ့ရတယ်။ကျွန်တော်တို့ဒီအစိုးရအနေနဲ့လည်းတောင်းငွေပေးကြတဲ့ပတ်သက်ပြီးရင်ကျွန်တော်တို့ကလိုအပ်တဲ့ပမာဏပေါ့လိုအပ်တဲ့ပမာဏနဲ့ကစီဒီလောက်ဆောင်နေတာရှိတယ်။အပေါ်မှာပါရရှိရတဲ့ပတ်သက်ပြီးကျွန်တော်နောက်ကဖြည့်ချင်းဆောင်ရွက်နေရတယ်ဆိုတော့ရရှားနိုင်ငံတွေဝယ်ယူဖို့ကျွန်တော်တို့ဆောင်ရွက်နေတာရှိတယ်။ရရှားနိုင်ငံတွေဝယ်ယူဖို့ကလည်းအဲကျွန်တော်တို့ကရဖြည့်ခဲ့ရတဲ့ကျွန်တော်တို့ကဆောင်ရွက်ချက်အခုချိန်မရှိတဲ့အတွက်အခုချိန်မှာအစ်စ်လုပ်ငန်းပြန်စတာမဖြစ်တဲ့။ဘို့တော့ဒီလအတွင်းမှာကျွန်တော်တို့ကဒါဝယ်ယူနိုင်အောင်ပေါ့ဝယ်ယူနိုင်အောင်ဆက်ဆောင်ရွက်နေတဲ့အခါမှာအဲရာခိုင်နှုန်းတော်တော်များများတော့ကျွန်တော်တို့အောင်မြင်ရရှိတယ်
ရခိုင်ပြည်နယ်နီးတူမြန်မာနိုင်ငံဒေသတော်တော်များများမှလည်း73စီဈေးနှုန်းကြီးမြင့်တာနဲ့ပြက်လက်မှုအကျက်တဲကိုကြုံနေရပါတယ်73စီရှားပါမှုနဲ့တစ်ဆက်တည်းမှာပဲအခြေခံစားကုန်တွေပါဈေးနှုန်းမြင့်တက်ပြီးစီးပွားရေးလုပ်ငန်းတော်တော်များများလည်းရပ်ဆိုင်ခဲ့ရပါတယ်ခင်ဗျာ